ဇွန်လကုန်ပိုင်းကတွားရောက်ခဲ့တဲ့ဒေါ်ဆန်းစုကြည်ရဲ့ထိုင်းနိုင်ငံခီးစဉ်ဟာထိုင်းနိုင်ငံမှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေနဲ့အတူကမ္ဘာတဝန်းနိုင်ငံဆိုမှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေအထူးအားရကျေနပ်ခဲ့ကြပါတယ်။ဒေါ်ဆန်းစုကြည်ကထိုင်းနိုင်ငံမှာအလုပ်လုပ်နေတဲ့မြန်မာနိုင်ငံသားတွေရဲ့အခွင့်အရေးတွေရရှိဖို့ထိုင်းအာဏာပိုင်တွေကိုပြောဆိုခဲ့သလိုထိုင်းနိုင်ငံကပြဋ္ဌာန်းချက်ဥပဒေအတိုင်းမြန်မာနိုင်ငံသားတွေစီကံနီးလန်းတွေနဲ့အညီနေထိုင်နိုင်ရေးကအစပြောခဲ့ပါတယ်။ဒေါ်ဆန်းစုကြည်ရဲ့ဆောင်ရွက်ချက်ပေါ်မှာထိုင်းနိုင်ငံမီဒီယာကချီးကျူးခဲ့ပါတယ်။အလားတူပဲထိုင်းနိုင်ငံမှာလူ6သိန်းကျော်အလုပ်လုပ်နေတဲ့ကမ္ဘောဒီးယားနိုင်ငံကကမ္ဘောဒီးယား Daily သတင်းစာကလည်းဒေါ်ဆန်းစုကြည်မြန်မာနိုင်ငံသားတွေကိုပြောဆိုခဲ့တဲ့စကားနဲ့ပတ်သက်ပြီးဒါဟာနိုင်ငံရေးသမားတစ်ယောက်ကပြောနေတာမဟုတ်ဘူး။ပြီးခင်တစ်ယောက်ကပြောဆိုနေတာမျိုးဖြစ်တယ်လို့ရေးသားထားတယ်လို့ပဲ။ငါတို့နိုင်ငံကခေါင်းဆောင်တွေလည်းဒေါ်ဆန်းစုကြည်လိုထိုင်းနိုင်ငံကိုလာပြီးအလုပ်လုပ်နေတဲ့အလုပ်သမားတွေကိုတွေ့ဆုံသင့်တယ်လို့ရေးသားထားပါတယ်။အခုလိုဒေါ်ဆန်းစုကြည်ပေါ်ချီးကျူးကြပေမဲ့မြန်မာနိုင်ငံသားတွေအပေါ်မှာဒေသဆိုင်ရာအာဏာပိုင်တွေရဲ့ဖိနှိပ်မှုတွေပိုလာတယ်လို့ပြောဆိုတာတွေထွက်လာပါတယ်။ပြီးခဲ့တဲ့ဇူလိုင်လ1ရက်နေ့ကဘန်ကောက်မြို့အနီးမဟာချိုင်မှာရှိတဲ့နာနတ်သီးဆက်ယုံကိုရဲတပ်ဖွဲ့ကရှောင်းတခင်ဝင်ရောက်စစ်ဆေးခဲ့ပါတယ်။အဲ့ဒီမှာအလုလုခွင့်ပါမစ်ရှိပေမဲ့အလုရှင်နာမည်မပြောင်းအောင်သေးတဲ့မြန်မာအလုသမားတွေဖမ်းခံခဲ့ရပါတယ်။အခုလိုဖမ်းခံခဲ့ရတာကိုမြန်မာတန်ယုံကအလုသမားတန်ရာရှိတူကသွားရောက်ညှိနှိုင်းပေးခဲ့ပါတယ်။တန်ရာရှိဥအောင်ကိုတန်ပြောပြတာက
မေးတဲ့အချိန်ကျတော့အလုံးက62ယောက်ပဲရှိပါတယ်။48ယောက်ကမနေ့ကတန်ကြီးနဲ့သူတို့ကလုတ်ပေးလိုက်ပြီလို့ပြောတယ်။အခုကျန်တဲ့လူတွေကအထောက်ထားမပြည့်စုံလို့အထောက်ထားတွေမှားနေလို့ပါ။အဲ့ဒီမှာဟိုကျန်တဲ့ဟွာလေးတွေကတော့ကျွန်တော်အခုညှိပြီးဆောင်ရွက်ပေးနေသေးဖြစ်ပါတယ်။ဟို
အဲ့ဒီနေ့မှာပြန်လုတ်ပေးခဲ့သူတွေဟာပန်းရောင်ကတ်ခေါ်စစ်တပ်ကထုတ်ပေးတဲ့ကတ်ကင်ဆောင်ထားသူတွေဖြစ်ပြီးမြန်မာနိုင်ငံကူးလက်မှတ်ကင်ဆောင်ထားသူတွေကိုတော့ပြန်လုတ်ပေးခြင်းမရှိတဲ့အပြင်သူတို့ထဲက25ယောက်ကိုအလုလုခွင့်ပါမစ်ရှိပေမဲ့အလုရှင်အမိမတူတဲ့ကိစ္စနဲ့ဒဏ်ငွေပန်5000ရိုက်ခဲ့ပါတယ်။ဒဏ်ငွေရိုက်ခံသူတွေအနေနဲ့ဒဏ်ငွေမဆောင်နိုင်တာကြောင့်ထောင်ကျခံမှာဖြစ်တယ်လို့သိရပါတယ်။အခုလိုဖြစ်ပျက်တာနဲ့ပတ်သက်ပြီးအလုသမားရေးဆောင်ရွက်ပေးနေတဲ့ AAC အဖွဲ့ကကိုရဲမင်းအမြင်ကတော့
ကျောင်းသားသူကြီးနဲ့ပြောရတာကတော့ကျွန်တော်ဥပဒေတိုင်းလောက်ပါကျွန်တော်တို့မြန်မာဘက်ကလည်းဥပဒေတိုင်းမှန်ကန်ကန်ကူညီဆောင်ရွက်ပေးပါမယ်ပြောရတော့ထိုင်းကလည်းပြဿနာတွေရှိနေတာတိတော့ပြဿနာမတက်ခင်ဥပဒေတိုင်းလို့တော့ပြောစဲကျွန်တော်တို့မြန်မာလူမာတွေခံရတာပေါ့ဗျာ
တဆက်သေးဇူလိုင်လ4ရက်နေ့ကပြန်လွတ်လာသူ54ဦးဟာအလုပ်ပြန်ဆင်းဖို့စက်ရုံကိုသွားခဲ့ပေမဲ့အလုပ်ရှင်ကအလုပ်ရုံအတွင်းအဝင်မခံပဲအလုပ်ထုတ်ပစ်တာခံခဲ့ရပါတယ်တကယ်တော့အလုပ်လုပ်ခွင့်ပါမစ်ရှိသူတွေရဲ့အလုပ်ရှင်အမည်ပြောင်းရေးကိစ္စဟာအလုပ်ရှင်တွေမှာတာဝန်ရှိပေမဲ့ဒီလိုဆောင်ရွက်ရမှာကုန်ကြမဲ့ဈေးငွေကိုကြည့်ပြီးအလုပ်ရှင်တွေကဆောင်ရွက်ပေးဖို့ပြက်ကွက်ခဲ့တာဖြစ်တယ်လို့အလုသမားရေးဆောင်ရွက်သူတွေကပြောပါတယ်။ခုလိုအလုသမားတွေရင်ဆိုင်နေရတဲ့ပြဿနာတွေဟာထိုင်းနိုင်ငံကအလုပ်ဌာနတိုင်းမှာရှိနေပြီးအာဏာပိုင်တွေကသာဝင်ရောက်စစ်ဆေးခဲ့ရင်ပြဿနာတွေအများကြီးဖြစ်လာနိုင်တယ်လို့သုံးသပ်နေကြပါတယ်။ဒါအပြင်ဒေါ်ဆန်းစုကြည်လာရောက်စဉ်ကမြန်မာအလုသမားတွေကိုထိုင်းအလုသမားတွေနဲ့ဒန်းတူအခွင့်အရေးရရေးပြောဆိုခဲ့တာအပေါ်မှာထိုင်းနိုင်ငံသားတချို့ကမကြည်မလည်ဖြစ်တာတွေထိုင်းနိုင်ငံလူမှုရေးစာမျက်နှာတွေမှာရေးသားထားတာတွေ့ရပါတယ်။တကယ်တော့ဒေါ်ဆန်းစုကြည်ရဲ့ပြောဆိုချက်ဟာထိုင်းနိုင်ငံဥပဒေမှာပြဋ္ဌာန်းထားတဲ့အတိုင်းဖြစ်ပေမဲ့ထိုင်းနိုင်ငံသားတချို့ကတော့မကြည်မလည်ဖြစ်ခဲ့ကြတာပါ။ဒီကိစ္စနဲ့ပတ်သက်ပြီးထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကဒါရိုက်တာဦးကျော်တောင်းကထိုင်းနိုင်ငံသားတွေရဲ့ရင်ထဲမှာမြန်မာမုံရီးရေးဆိုတဲ့အငုတ်စိတ်ကလေးတွေငကိုကလေးကရှိနေကြတာလို့ပြောပါတယ်။
နိုင်ငံဟာဗမာမုန်းတီးရေးစိတ်တက်ရှိပါတယ်အခြေခံအပြင
်
ဘူလာတန်ရဲ့လေတန်းပြတန်းတန်းပြတန်းစာအုံးမှာကိုဒီမြန်မာတွေနှိမ့်ဆက်ညှိပန့်ခဲ့ဟိုကိုလိုရီပြုတ်ခဲ့တဲ့သမိုင်းကိုသင်ထားတာသူတို့ကနိုင်ငံလာတဲ့လူတွေကသူတို့အင်ရှင်နိုင်ငံရဲ့နဲ့တိုင်းသူခွင့်ရေးပေးရမယ်ဆိုတော့အဲ့ဒါလည်းပဲအင်ရှင်လူမျိုးတွေတွေ့တော့ဘလို့လို့ပြီးလို့လို့ရှိရင်ပြင်ရှင်ပါမလဲကအဲ့ဒါကြောင့်မလို့သူတို့ကဟိုနှိမ့်ဆက်ပြတာလည်းရှိပါတယ်ဥပမာဆိုရင်ဖိပေါ်တခုမှဆိုလို့ရှိရင်ဒီအာဆီယံရှင်နိုင်ငံရဲ့ဘာပေါ်မီနီမမ်ဝေ့ချ်လို့မီနိုတိုင်းရည်ရဲ့ဝင်ကတော့ပဲရှိတယ်နော်ထိုင်းမှာကတော့တနေ့300ရတယ်ဒါတော့မှမီနိုမလို့ဆိုလို့ကိုယ်တိုင်းပြည်ပြန်ပြောပြန်ပေါ့ကွာဆိုတော့အဲ့ဒါမျိုးလေးတွေတိုင်းပြည်ရဲ့စီမံခန့်ခွဲမှုလူမျိုးရဲ့နေကြနေမှုကိုထောက်ပြတယ်တော့ရှိတာပေါ့ဗ
ျဥကျော်တောင်းပြောပြသွားတာပါအခုဆိုရင်ထိုင်းနိုင်ငံမှာရှိတဲ့မြန်မာအဖွဲ့အစည်းတချို့ကလည်းမြန်မာနိုင်ငံသားများအသွာလာအနေအထိုင်အပြောဆိုဆင်ញင်ဖို့သတိပေးချက်တွေထုတ်ပြန်ထားတယ်လို့လုံးလုံးခွင့်ပါမိတ်ကအစဥပဒေနဲ့အညီဖြစ်စေဖို့တတိပေးတာတွေလုပ်နေပါတယ်။ ဒေါ်ဆန်းစုကြည်အနေနဲ့ထိုင်းနိုင်ငံကိုမိခင်တူကကို့မိသားစုတွေတာသမီးတွေကိုတွားရောက်တွေ့ဆုံခဲ့တယ်လို့တွားရောက်ခဲ့တယ်လို့ပဲမကြခင်မြန်မာအလို့သမားတွေဒုတိယအများဆုံးရှိနေတဲ့မလေးရှားနိုင်ငံကိုလည်းတွားရောက်ဖို့အစီအစဉ်တွေလုပ်နေပါတယ်မလေးရှားနိုင်ငံရောက်တိတ်နဲ့ချီတဲ့မြန်မာအလို့သမားတွေအနေနဲ့လည်းဒေါ်ဆန်းစုကြည်လာမှာကိုမျှော်တလင့်လင့်ဖြစ်နေကြပါပြီဒေါ်ဆန်းစုကြည်ရောက်လာခဲ့ရင်သူတို့ရင်ဆိုင်နေရတဲ့ပြဿနာတွေပျောက်ကွယ်သွားမှာဖြစ်တယ်လို့လဲစိတ်ကူးယဉ်နေကြပါတယ်။သောရရှင်များခင်ဗျာကိုယ်နိုင်ငံမဟုတ်ဘဲတခြားနိုင်ငံမှာအလုပ်လုပ်ရတဲ့နိုင်ငံခြားသားတွေမှာပြဿနာဆိုတာတခုမဟုတ်တခုမကရှိနေမှာကတော့အသေးအကြာမဟုတ်ပါလားခင်ဗျာ။